ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ကူးစက်မှုတဟုန်ထူးမတက်ရေးကြောင့်ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကပ်ရောဂါကြီးမြန်မာနိုင်ငံမှာလည်းကပ်ရောဂါကြီးအဖြစ်ကူးစက်လာနိုင်ခြင်းများတဲ့အချိန်မှာလက်ရှိသေဆုံးနှုန်းကစိုးရိမ်စရာဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီကပ်ရောဂါကြီးဆင်းတဲ့နောက်တစ်ဆင့်ထိမနိုင်သေးမရ crisis အဆင့်မရောက်ရအောင်ပြည်သူအစိုးရအလှူရှင်တဲ့ဖွဲ့တွေအားလုံးဘလို့အမြန်ဆုံးဝိုင်းလုံးတက်ပါလဲ။ဒီအကြောင်းအရေးပေါ်အထူးကုနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကပမခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay, ရန်ကုန်ပြည်သူ့ဆေးရုံကြီးကရေးပေါ်ထုတ်ကူဆရာဝန်ကြီးဒေါက်တာမမောဦးကကျွန်တော်ဒီကမ္ဘာကပ်ရောဂါကြီး COVID-19 ကမြန်မာနိုင်ငံမှာလည်းဒီကပ်ရောဂါကြီး big outbreak ပေါ့ဆရာနော်အဲ့ဒီအဆင့်အထိကိုဖြစ်လာတဲ့နေ့အလားလားများနေပြီးတော့ကျန်းမာရေးဝန်ကြီးဌာနကမကြာခင်ထုတ်ပြန်ပြီးမှာပဲဒီရောဂါဖြစ်တဲ့သူကနည်းနည်းချင်းပိုများလာပြီးတော့သေဆုံးသူကစရှိလာတာတွေ့ကြရင်ဒီတခြားနိုင်ငံတချို့မှာလို့ထိမ့်လည်ကိမရဒီ crisis လို့ခေါ်တဲ့အဆင့်ပေါ့နော်ရောက်မသွားအောင်အမြဲဘလို့လုပ်တင်နေဆိုတော့စပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော် COVID-19 positive case ကြီးအခုဖြစ်လာတာ15ရောက်တော့ရှိပါနော်အဲဒီထဲမှာမှတယောက်စတင်ပြီးတော့ပြေဆုံးပြီဆိုတဲ့အခါကျတော့ပြေဆုံးမှုလုံးနဲ့တွေ့ရင်တော့ပဲပထမပိုင်းမှာတကယ်အလားမင်းတကယ် data တွေဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်ကဓမ္မိုင်နဲ့အားလုံးဝင်ကြီးဌာနရဲ့ရေမှုပြည်သူ့ဆေးရုံကြီးရေပေါ်ဌာနကတာဝန်ထမ်းဆောင်တဲ့အချိန်မှာဒီ COVID-19 နဲ့ပတ်သက်တဲ့လူနာတွေတန်လျာရှိတဲ့လူနာတွေဒါတပိုးပွဲနဲ့တနေ့တနေ့တိုးလာတာတွေ့ရတိုးလာတဲ့အချိန်မှာပောက်ကွဲပြီးတော့တကယ်တော့ဟုတ်လို့ဟိုအထူးသဖြင့်တော့ပထမတစ်ပတ်နှစ်ပတ်တွင်မထိနိုင်ရလို့ရှိရင်ရှားနိုင်ငံတွေမှာဆိုရင်ဒီလိုတခုလို့တိုးတက်လာတော့ဥပမာတွေရရှိရနော်ဆိုတော့ဒီကြမ်းကြီးနဲ့ပြောရင်တော့ဒီကတ်တစ်ခုဆွဲကြည့်ရင်အပေါ်တနည်းကိုဒီနေ့ဆယ်ယောက်ဆယ်ယောက်ကနေ100နေ1000ဆိုတာမျိုးချက်ချင်း exponentially တက်လာတယ်နဲ့အမြထိနိုင်ငံတွေရဲ့စက်မကြီးဆောက်ရှောက်မှုတွေကိုပြတ်သွားတာကိုတွေ့ရတော့ဒီ COVID-19 ကိုထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတွေရဲ့ဥပမာတွေကိုကြည့်လို့ဆိုရင်ဒီကပ်ကပ်ဆိုတဲ့သဘောကတော့ဒီကပ်ဆွဲလို့ရှိအပေါ်ထောင်တက်နေတဲ့စားတနည်းကတနည်းပထမတစ်ဆင့်မှာ10ယောက်ကနေ9ယောက်9ယောက်ကနေ10ယောက်ကနေ10ယောက်ဒီလိုမျိုးနဲ့ရုပ်တည်းရဲ့အများကြီးမများလာအောင်ထိန်းချုပ်ဖို့ကသူကအဓိကအနေနဲ့ဆွဲကြည့် international မှာချင်းသုံးလာတောင်ကိုရီးယားတို့ဂျပန်တို့စင်ကာပူတို့ဒီချင်းသုံးတဲ့နည်းနဲ့တဖြည်းတဖြည်းနဲ့ COVID-19 ကိုသူကထိန်းချုပ်နိုင်လာတဲ့အဆင့်ကိုရောက်လာတာကိုတွေ့ရတာပေါ့တကယ်လို့တော့ကျွန်တော်တို့ကတခုံတို့ group ကအပေါ်ကျိုးတည့်ရတာထောင်တက်လာမယ်ဆိုရင်အဲ့ဒီအချိန်ကြီးတိုးတက်တဲ့နိုင်ငံတွေမှာတော့မှဥပမာအီတလီတို့အမေရိကတို့တော့မှ crisis ဖြစ်သွားတာကျွန်တော်တို့ရဲ့ဖြေတဲ့နိုင်ငံမျိုးမှာဒီလိုတဟုန်တို့မြင့်တက်သွားတဲ့အချိန်မျိုးကြုံရင်အများကြီးထိခိုက်ဖို့ရှိတယ်လို့ကျွန်တော်ကထင်ပါတယ
်ဟုတ်ကဲ့အဓိကတော့ဒီဆရာတို့ဆေးရုံတွေကနေပြီးတော့ကောင်းကောင်းကုပေးနိုင်တဲ့လူနာအနေထားမှာထိန်းထားနိုင်ဖို့ပေါ့ဆရာနော်တဟုန်တို့ရောဂါကူးစက်သူတွေတက်သွားတာမျိုးဟုတ်ပါတယ်ဒီဖြည်းဖြည်းချင်းနည်းနည်းချင်းညင်ညင်တတလေးကျောင်းထိန်းထားတဲ့သဘောပေါ့ဗျာနော
်ဟုတ်ကဲ့တကယ်တော့ဒီနိုင်ငံတကာရဲ့ကျန်းမာရေးဝန်ကြီးဌာနကလည်းမတည်ငြိမ်ရှိပါဆေးရုံရဲ့စွမ်းဆောင်နိုင်မှုဟာဥပမာကရင်တစ်ထောင်ဆေးရုံဆိုရင်ဒီတစ်ထောင် capacity ပဲရှိမှာပဲအဲ့ဒီအချိန်မှာ COVID-19 တရားကိုကုပေးနိုင်နေဆိုရင်အဲ့ဒီတနည်းကိုတရားအောက်ပုံမှန်လာနေရင်ဆေးရုံရဲ့လုပ်ငန်းတွေကပြတ်မှာမဟုတ်ဘူးနော်တနည်းကိုတစ်ထောင်လာရင်တော့ဆေးရုံရဲ့လုပ်ငန်းတွေပါပြည့်စည်ရင်ကျွန်တော်တို့ဟိုအစိုးရတစ်ခုလိုပဲပေါ့နော်ဟိုပို့သူတော့လည်းတောင်ပွေးရကူလို့ရပါမယ်ဒီလိုတောင်ပွေးနဲ့တူတဲ့ကျွန်တော်တို့ရဲ့စေကူတမှုလုပ်ငန်းတွေပြိုကွဲသွားရင်ဘယ်သူမှပြန်ကယ်လို့မရတော့တဲ့အခြေအနေမျိုးရောက်တဲ့အခါမှာမနိုင်မနှင်းနဲ့ခုလိုမျိုးဖြစ်နေတဲ့အီတလီလိုတချို့ဥရောပနိုင်ငံတွေလိုအသေးပြောက်တွေများဒီကြားတဲ့ကျန်းမာရေးဝန်ထမ်းတွေပါပါဒီလိုအခြေအနေမျိုးတွေရုံသုံးကားအခြေအနေမျိုးမရောက်ဖို့စိတ်ဆာကဒီ positive ဖြစ်ပြီးတော့ဆေးဝါးနဲ့ကုသပေးရမယ့်လူနာအရေးအတွက်ရုပ်တရက်မများလာဖို့အရေးကြီးဆုံးချက်ဖြစ်တယ်
ဟုတ်ကဲ့တဲ့အဲ့တော့အခုလိုမျိုးဖြည်းဖြည်းချင်းလူနာတွေကိုထိန်းထားနိုင်အောင်လို့အဓိကဘာလုပ်ဖို့လိုလဲတဲ့
ကိုဗစ်ဗိုင်းရပ်စ်ဆိုတာကလူတွေကိုတယောက်ကနေတယောက်ကိုကူးပြီးတော့လူနာရေအတွက်ကိုများအောင်လုပ်ပေးတဲ့ပိုးပေါက်ပေါ့နော်တကယ်အဓိကချက်တော့မဲ့နေရတော့ကိုရှိမှတွေ့ကပ်ပြီးတဲ့ဗိုင်းရပ်စ်ဖြစ်ဖြစ်သူမှုသူများရှိမှတွေ့နေတဲ့ဗိုင်းရပ်စ်ဖြစ်ဖြစ်ကိုရှိရသူများရှိမရအောင်နဲ့သူများရှိရနေကိုရှိမရအောင်ပေါ့နော်ဒါပေမဲ့ဘာဖြစ်လို့ဒီလောက်ပြတ်နေရလဲဆိုတော့အဲ့ဒီလုပ်တဲ့နီးမှာဒီလိုလိုရလည်းပဲကိုကိုတိုင်းကကွယ်ပေးနိုင်တဲ့အခြေအနေရှိမှကူးစက်မှုရေတက်ကနေရတော့မှာလေဒီလိုအခြေအနေမျိုးတွေမှာဘလို့မကူးစက်အောင်နေနိုင်မယ်ဆိုတာပညာပေးတာတွေနဲ့လူတွေကသိရှိကြတယ်လို့ကျွန်တော်တို့လုံးဝထင်နေဘဝကြီးတွေကလူတွေလည်းသိဒါပေမဲ့နောက်တစ်ချက်ကသိတာသိပြီးတော့မလိုက်နိုင်ဘူးဆိုတဲ့အခါမျိုးတွေမှာသူကပို့ပြီးတော့ပြန်လာတယ်ခုနကကျွန်တော်ပြောခဲ့တဲ့လူတွေကထောက်တက်လာမှာထောက်တက်လာမှာဆိုတော့ပညာပေးနေတယ် ထုတ်ပြီးတော့ပြောရမယ်ဆိုရင်စေဖုံးပေါ့မိမိနေထဲမှာမိမိကိုယ်တိုင်မိမိရဲ့ကုသမှုအခမ်းအနားရေးအတွက်ကိုမိမိကနေတခြားလူပုံစံနိုင်ရေးအတွက်ကိုဒီနှစ်ခုလုံးအတွက်ကအိမ်ထဲမှာသာနေကြပါဆိုတဲ့ဥစ္စာကိုကဘာလုံးမှာတကယ်တိုက်တွန်းနေတဲ့အခါမျိုးပေါ့နောက်တစ်မျိုးကတော့ကိုယ်သာတကယ်လို့ယောဂအခြေအနေရှိခဲ့မယ်ဆိုရင်မတ်၎င်းဒီခဏကြာသုံးဆွဲတာမျိုးတို့ watch ဆိုပြီးတော့လက်ကိုစင်ကြပါဆေးတာတို့ touch ဆိုတာအဲ့ဒါ max watch touch ကြီးဆိုရင်တော့ only touch ရာလည်းပဲကျွန်တော်လက်ဆွဲတော့နှုတ်ဆက်ခွင့်မရှိဘူးလေတကယ်တော့နှုတ်ဆက်မယ်ဆိုရင်ပြောဖို့တရားဖြည်းနဲ့ကူးတာဖြစ်မှာစိုးလို့နောက်တစ်ခါကျတော့ခုဆိုရင် international မှာလည်းဒီလိုပဲ social distancing ဆိုတာပို့ပြီးတော့အားပေးလာကြတယ်ကျန်ရီရောတောက်ပြီးအကွာ3မီတာအကွာဒီအကွာနေပြီးတော့ကြည့်တွေ့မှုကိနိုင်မများဝေးနိုင်မများဝေးဝေးနေလေလေဆိုတော့သူတကယ်တော့လူစုလူဝေးနေပေါ်လန်တပင်းနေမတော်တာတို့သူတကယ်ကျွန်တော်တို့ဒီစိုးရိမ်တာရှိသေးတယ်တင်ကြံလို့ဟာမျိုးကိုရှောင်ကျင်ကြပြီးဖို့လေခြေဝါဆရာဝန်တွေနေလဲတောင်းဆိုကျင်တယ်။ဒါကြောင့်လည်းတော့အဲ့လိုသာမနေဘူးဆိုရင်ကုသမှုတွေချက်ချင်းကိုပြန်နံပြီးတော့ခုနကျွန်တော်ပြောခဲ့တဲ့တင်ကြံ graph တစ်ခုလိုပဲဘုံဝင်နေတာအပေါ်ထောင်တက်လာမယ်။ထောင်တောင်းဝင်နေချက်ချင်းမှာထောင်တက်လာပြီဆိုကျွန်တော်ရဲ့ကျမရေးဆောင်ရမှုလုပ်ငန်းတွေအနိုင်မနည်းဖြစ်။နောက်ဆုံးကြတော့ဒီလိုမျိုးကိုယ့်ရဲ့ကျမရေးကိုကိုယ်တိုင်ယူဆိုင်ပြီးတော့ကိုကိုယ်တိုင်ကိုယ်ရည်လို့သူများကကိုယ်ကိုလာပြီးတော့မထွက်ရမဝင်ရလော်ဒေါင်းချဒါမှမဟုတ် quarantine center တွေကိုပို့တဲ့အခြေအနေမရောက်ခင်ကိုယ့်အကူ self quarantine ပုံစံမျိုးနဲ့နေခြင်းအပြင်ကိုယ်ကိုယ်တိုင်လော်ဒေါင်းလုပ်တာအကောင်းဆုံးပါခုနကကျွန်တော်ပြောခဲ့တဲ့ဒီယောဂကုသတဲ့လူရေအတွက်မိုးပေါထောင်တဲ့လောက်မဖြစ်နိုင်ဒရန်ကြီးလို့အကူညာရောက်တယ်ဒီလိုထောင်မတက်သွားအောင်ကျွန်တော်တို့ပြည်သူလူထုဘက်ကနေပြီးတော့ဒီလိုလိုက်နာမယ်ဆိုရင်အစိုးရနဲ့အာဏာပိုင်ဆွဲဘက်ကလည်းပြည်သူလူထုဒီလိုနေနိုင်အောင်အစီအစဉ်တွေချဖို့တော့လိုတယ်နော်ဒီလိုလေးစာဝင်နေရင်အရင်ကရောကြမတော်အောင်ထိသိဖို့ကတော့ဆရာနဲ့အနာပိုင်းဖွဲ့စည်းပြီးအပြင်အခြားဖွဲ့စည်းတွေအလူရှင်တွေပုံလုံးကနေပြီးတော့ဒါလေးလက်ခုဟိုတိုင်းရသားကြီးလိုက်ပြည်နယ်လိုက်ချိုးပန်းဆောင်ရွက်နေလို့သိရတဲ့အတွက်ကြောင့်ဒါကလက်ချိုးတော့ပါတကယ်လို့များအရင်ကများတာကိုကာကွယ်ဖို့လိုအပ်ခဲ့လို့ရှိရင်မြို့တွေကိုလော့ဒေါင်းလုပ်တာတို့လုပ်ငန်းတွေကိုလော့ဒေါင်းလုပ်တာတို့ဒီလိုအခြေအနေမျိုးရောက်ရင်လေချိုးတင်ပြင်ဆင်ပြီးတဲ့အချိန်ဆိုရင်တော့အဆင်ပြေလိမ့်မယ်
ဒီလိုအရာမစင်းစားဘဲနဲ့ဆိုရင်တော့အဆင်မပြေနိုင်ဘူး။ဟုတ်ကဲ့ကျေးဇူးများရှိတင်ပါတယ်ဆရာ။